ပင်လယ်နဲ့ဆက်ဆက်နေတဲ့အေရာဝတီတိုင်းမအူဝင်းမြို့ကတိုးမြက်တလျှောက်မှာငါးဖန်းခွင်းနဲ့ရေချောင်းတော်လာခွင်းမြန်မာစစ်ဘက်ကနှစ်လနေပါပိတ်လိုက်တယ်လို့ဒေတာခန်တွေက VOA ကိုပြောပါတယ်။အော်တိုဘောလာတရက်နေ့ကစပြီးတော့နိုဝင်ဘာ15ရက်နေ့အထိတားမြစ်ထားတာပါ။လုံခြုံရေးအရာအတိတ်ကမြစ်ချောင်းတစ်ခုကိုအုံပြုခွင်းပိတ်ပင်လိုက်တာဖြစ်တယ်လို့မအူပင်မြို့နယ်ကရေလုတ်သားတအူက VOA ကိုပြောပါတယ်။အခုလိုအချိန်ကြာငါးဖန်းခွင်းကိုပိတ်လိုက်တဲ့အတွက်ရှားဖို့နေရေးအရာလည်းထိခိုက်ရတယ်လို့သူကပြောပါတယ်။
အဓိကတော့သူတို့ဒီပေမှဒီရေလမ်းကြောင်းကနေပြီးတော့ဒီ PDF တွေဝင်လာမယ်အထင်နဲ့ဟိုပိတ်ကြလို့တော့အဖို့အနေနဲ့မြင်ပါတယ်ဟိုဒီတရားဦးဆိုတာကဒီပထမရေနေထားရကပြန်လက်တိုင်းတဲ့ပြည်နယ်တွေနဲ့မတူတဲ့အခါကျတော့အခုတော့ဒီကုန်းလမ်းကိုအသုံးပြုမှုဟာစိတ်အဆင်မပြေနိုင်ဘူးဆိုတာသူတို့တွက်ထားဖို့ရပါတယ်အဲ့အတွက်ဒီရေလမ်းကထွက်လမ်းကိုမပိတ်ချင်တော့ဝင်လမ်းကိုသူအဓိကအစောင့်ကြည့်မယ်ဆိုတဲ့သဘောမျိုးတက်ရောက်မလို့တော့ထင်ပါတယ်အလေးအလုံးငန်းဒီဒီလုံငန်းကိုလည်းအဓိကထားတဲ့ဟိုတိုင်းတိုင်းဖြစ်တဲ့အခါကျတော့ဒီလိုမျိုးတွေပိတ်တာကတော့ဒါပြည်သူကိုဟိုနိုင်တဲ့စီနေလောက်တဲ့သဘောမျိုးတွေတက်ရောက်တယ်။ဟိုပေါ်တော့သူတို့ဖြစ်ဖြစ်တဲ့အနေထားကိုပဲလုပ်ပြီးတော့ပြည်သူဘက်ကမငဲတဲ့ပုံစံမျိုးတော့တက်ရောက်နေလို့ဝါထင်တယ်
။တိုးမြက်တစ်လျှောက်ငါးဖန်းခွင့်ပိတ်ပင်ထားပေမဲ့ရွာဘက်မှာတော့ငါးဖန်းပိုက်ချရာတွေအခုထိရှိနေပြီးတော့အာနာပိုင်တွေအနေနဲ့လည်းသုံးလျာကျင်ညာတာမျိုးမရှိဘူးလို့ဒေသခံတို့ကပြောပါတယ်
။ရွာမှာတော့အတမကြောက်ဘူး။ရွာဘက်မှာတော့ချရနေကြတာပဲ။ချာလို့ဆက်လာမချလို့လည်းမချကြဘူးဘာဖြစ်တာလည်းမသိဘူးပုံမှန်တိုင်းကပုံမှန်တိုင်းဆိုဖြစ်ပါစေ
အခုလိုငါးပန်းခွေရုပ်တရက်ပြေးလိုက်တဲ့အပေါ်လုံခြုံရေးအခြေအနေကြောင့်ဆိုပြီးခံမှန်ပြောဆိုတာတွေရှိပါတယ်တခြားလက်နက်ကင်အဖွဲ့အစည်းတွေမြစ်ချောင်းကိုတုံးပြီးတော့ဝင်လာမှာကိုစိုးရိမ်လို့ဖြစ်နိုင်နေဆိုပြီးပြောဆိုပေမဲ့လို့မြန်မာစစ်တပ်ဖက်ကအတိအကျသတင်းထုတ်ပြန်တာမရှိပါဘူးမွေးမြူရေးနဲ့ကုသရေးဦးစီးဌာနကတာဝန်ရှိသူတဦးကတော့တိုးမြက်တစ်လျှောက်ငါးဖန်းခွင့်ပိတ်ပင်တဲ့အခြေအနေရုံချုပ်ကိုတင်ပြလာတာမျိုးမရှိဘူးလို့ပြောပါတယ်
ကျွန်တော်တို့ကတော့မကြားဘူးဗျဒီရုံးချုပ်ရင်ကတော့မကြားဘူးသူဒေသတန်းဒေသကြီးအစိုးရဖွဲ့တာညာသိနေကြလားငါတလောက်မဖမ်းရတဲ့ຢာကြီးကတော့အဲ့ဒီခုံးထဲမှာရှိတယ်ကျွန်တော်ပြင်ရတော့တော့ရှိတယ်အဲ့ဒီတန်းအစိုးရဖွဲ့ရလေညစ်လေးညစ်ပါလေ
ဌာနနဲ့ပတ်သက်လို့ ARD တိုင်းငါးလုံငန်းဦးစီးဌာနစီမင်းမြန်ဖို့ဆက်သွဲခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူးငဝုံမြစ်တိုးမြစ်တို့ဟာ ARD တိုင်းရဲ့အဓိကရေချောင်းလမ်းတွေဖြစ်ပြီးဒီမြစ်ကမ်းဆက်မှာရှိတဲ့အထောက်ထားမဲ့နေထိုင်သူတွေကိုလည်းမကြသေးခင်ကလပိုင်းတွေအတွင်းကရှင်လင်းနေပါတယ်ပြည်ကတဲ့ပလောက်ကပတိမြို့ဘူတာကြီးနဲ့ငဘုံမြစ်ကြားမှာရှိတဲ့လူဦးရေ2000နီးပါးနေထိုင်နေတဲ့ရပ်ကွက်တစ်ခုကိုပြောင်းရွှေ့ပေးဖို့အတွက်စာထုတ်ခဲ့ပြီးတာဝန်ရှိသူတွေဘက်ကစတင်ရှင်းလင်းနေတယ်လို့အခု၅ဖန်ခွင့်နဲ့မြန်မာစစ်တပ်ကနှစ်လနီးပါးပိတ်ပင်လိုက်တာလည်းဖြစ်ပါတယ်